ကမ္ဘာတဝန်း2024ခုနှစ်တွင်အာနာပိုင်နေရဲ့အင်တာနက်ကမ်းသတ်ပိတ်ပင်မှုကိုအာရှပစိဖိတ်ဒေသမှာအဆိုးဝါးဆုံးကြုံခဲ့ရပြီးမြန်မာနိုင်ငံဟာအချိန်အများဆုံးအင်တာနက်ဖြတ်တောက်ခံရတဲ့နိုင်ငံဖြစ်တဲ့အကြောင်း SS Now အဖွဲ့ရဲ့အစီရင်ခံစာသစ်မှာဖော်ပြပါတယ်မြန်မာနိုင်ငံမှာ2024ခုနှစ်အတွင်းအင်တာနက်ပိတ်ဆို့မှု85ချိန်ရှိခဲ့ပြီးကမ္ဘာမှာအများဆုံးပိတ်ပင်ခံရတဲ့နိုင်ငံဖြစ်တဲ့အကြောင်းဒီဂျစ်တယ်လွတ်လပ်ခွင့်အခြေအနေနဲ့ကန့်သတ်မှုတွေကိုစစ်တမ်းကောက်ယူတဲ့နယူးယောက်ခြေဆိုင် SS Now အဖွဲ့ရဲ့ဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာရေးသားထားပါတယ်ပိတ်ပင်ကန့်သတ်မှုအများဆုံးကိုစစ်ကောင်စီကကျွလွန်တဲ့အကြောင်းလဲအစီရင်ခံစာမှာဖော်ပြပါတယ်ဒီမိုကရေစီနိုင်ငံတွေရဲ့စံတန်ဖိုးတွေလျှော့ကျလာတာအကြမ်းဖက်အာဏာရှင်စနစ်ကြီးစိုးလာတာတွေကြောင့်အုပ်ချုပ်သူတွေကပြည်သူတွေရဲ့အတန်ကိုထိန်းချုပ်ကန့်သတ်ဖို့ကြိုးပမ်းခဲ့ပြီးအာဏာပိုင်တွေဟာအင်တာနက်ပိတ်ဆို့တာကိုလက်နက်တစ်ခုလိုအသုံးချလာတဲ့အကြောင်းအစီရင်ခံစာကရေးသားထားပါတယ်ကမ္ဘာနိုင်ငံပေါင်း54နိုင်ငံမှာအာဏာပိုင်များကအနည်းဆုံး296ကြိမ်အင်တာနက်ပိတ်ဆို့တာတွေလုပ်ခဲ့တဲ့အကြောင်းအစီရင်ခံစာမှာရေးသားထားပါတယ်မြန်မာနိုင်ငံအပါအဝင်အာရှပစိဖိတ်ဒေသနိုင်ငံ17နိုင်ငံမှာ2024ခုနှစ်တွင်အင်တာနက်ပိတ်ပင်ကန့်သတ်မှု202ကြိမ်ကျုံခဲ့ရတာကိုအစီရင်ခံစာကရေးသားထားတာပါခင်ဗျာ